အညာသာအစိုးရလက်ထက်ကလေးစစ်သားပပျောက်ရေလှုပ်ဆောင်ချက်တွေဟာအရင်ကတည်းကစာရင်ပိုးပြီးခိုင်မာအကောင်လာတယ်လို့ကလေးစစ်သားပပျောက်ရေလှုပ်ရှားသူတွေကပြောပါတယ်။ဒါပေမဲ့စီရေးပဋိပက္ခတင်းမာနေတဲ့တိုင်းရင်နယ်မြေမှာတော့ကလေးစစ်သားအတင်းအဓမ္မစုဆောင်မှုတွေရှိနေတဲ့ဖြစ်တယ်လို့ဆိုပါတယ်မဆုမုံကဆက်ပြောပြပါမယ်ရှင်။
မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့ကလေးငယ်လေးတွေကိုတက်မတော်တွေမှာစစ်မှုထမ်းမှုစုဆောင်တာတာဝန်ပေးခိုင်းစီတာမျိုးတွေမရှိစေဖို့ကလေးစစ်သားပပျောက်ရေးစီမံချက်အနေနဲ့ကုလသမဂ္ဂ IMGO အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူအစိုးရတက်မတော်တို့ကပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ NND ဥဆောင်တဲ့အရသာအစိုးရလက်ထက်မှာတော့အရွယ်မရောက်သေးတဲ့ကလေးငယ်လေးတွေကိုစစ်မှုထမ်းခြင်းမှာကာကွယ်တားဆီးရေးထိန်းသိမ်းရေးကော်မတီကိုသမ္မတဦးထင်ကျော်အမိန့်နဲ့ပြီးခဲ့တဲ့နှစ်2016မေလကဖွဲ့စည်းခဲ့ပြီးကလေးစစ်သားပပျောက်ရေးလှုပ်ဆောင်နေပါတယ်။ ဒီကော်မတီမှာတော့ကာကွယ်ရေးဝန်ကြီးဌာနစစ်ဥပဒေချုပ်ရုံး၊ပြည်ထောင်ရေးစီရေးချုပ်ရုံး၊တပ်မတော်လေးကျေးရေးအရာရှိချုပ်ရုံးစတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေပါဝင်ပါတယ်။NND ဆိုရလက်ထက်မှာကလေးစစ်သားပပျောက်ရေးလှုပ်ဆောင်ချက်တွေဟာအရင်ကထက်စာရင်ပိုပြီးအကောင်လာတယ်လို့ကလေးစစ်သားပပျောက်ရေးလှုပ်ရှားသူတွေကပြောပါတယ်။ကလေးစစ်သားအတရားဓမ္မစုဆောင်းလာရပ်တန့်သွားအောင်ဆောင်ရွက်နေတာလ
ွေးမှရောက်နေတဲ့ကလေးတွေကိုပြန်လဲတက်ထက်ကနေပြန်လဲခေါ်ထုတ်တာတွေနောက်တစ်ခါမိသားစုနဲ့ပြန်လဲပြီးတော့အသားကျအောင်ပြန်လဲပို့ဆောင်တဲ့ reintegration process တွေကတော့အရင်ကထက်အားကောင်းလာတာရှိပါတယ်ကလေးစစ်သားအဆုံးပြုမှုတိုင်ကြားမှုတွေကအရင်ကထက်တော့လျော့လာတယ်အခုတစ်ပြည့်စစ်တပ်ထဲမှာအကြောင်းမျိုးကြောင့်ရောက်နေတဲ့တပ်မတည်စေကလေးတွေကျွန်တော်သက်ဆိုင်ရာတာဝန်ရှိတဲ့လူပြောလို့ရှိရင်ထောက်ရတာလွယ်လာတယ
်အစိုးရအနေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာဖွဲ့စည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ချက်တွေဟာပေါ်ပြီးတော့မှစနစ်တကျဆောင်ရွက်လာနိုင်တဲ့အနေအထားရှိပေမဲ့လို့စီရေးတင်းမာနေတဲ့တိုင်းရင်းဒေသတွေနဲ့လက်နက်ကိုင်အဖွဲ့တချို့မှာကလေးစစ်သားအတရားအမှစုဆောင်းလာတိုက်ပွဲတွေမှာအသုံးပြုနေတာတွေကိုလှုပ်ဆောင်နေတဲ့အနေအထားဖြစ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါတယ
်သူတို့ပြန်လည်ပြီးတော့နေရာချထားလို့ဆောင်တာကတော့ CIL နဲ့ Save the Children World Vision အဲ့ဒီလိုမျိုး INGO အဖွဲ့တွေရဲ့ပူးပေါင်းမှုတွေရှိတဲ့အတွက်သူတို့ကိုအရင်ကထက်ပုံမှုပြီးတော့စောင့်ရှောက်ဆိုင်မှုရှိလာပါတယ်။ဒါပေမဲ့တစ်ဖက်မှာကျွန်တော်တို့ဘာတွေရှိလဲဆိုလို့ရှိရင်လက်နက်တိုင်းတပ်ဖွဲ့တွေကြားထဲမှာကလေးစစ်သားအသုံးပြုမှုကကျွန်တော်ဆက်လက်ရှိနေတော့မယ်။အခုလိုမျိုးကျွန်တော်တို့အပြစ်ခတ်ရဲဆဲရေးမရဘဲနဲ့ဆက်လက်တိုက်ပွဲလှုပ်ဆောင်နေတဲ့အဖွဲ့အစည်းမှာဆိုရှင်ကလေးစစ်သားတွေကိုစင့်ခေါ်မှုတွေအသုံးပြုမှုတွေအရင်ကတည်းကပုံမှန်တိုးလာတယ်ဆိုတော့တည်င်းပို့ချက်တွေကျွန်တော်ရရှိနေတယ်။အပြစ်ခတ်ရဲဆဲပြီးရဲ့ကလေးတွေကိုဘယ်လိုမျိုးပြန်ပြီးတော့ကျွန်တော်နေရာပြန်ချထားမလဲဆိုတော့အကြောင်းအရာကညီညာရေးဆွေးနွေးပွဲမှာပါပေမဲ့တကယ်တော့အကောင့်ထဲပုံနိုင်မှုအများအားနည်းနေလို့မရှိပါသေးဘူး
။စစ်တပ်ကနေပြန်လဲအံ့နံလာတဲ့ကလေးစစ်သားလေးတွေကိုမိဘရင်ခွင်ပြန်လဲအံ့နံတာလူမှုဘဝပြန်လဲထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတာတွေနဲ့ပတ်သက်လို့လူမှုဝင်နယ်ကယ်ဆယ်ရေးနဲ့ပြန်လဲနေရာချထားရေးဝန်ကြီးဌာနလူမှုဝင်နယ်ဦးစီးဌာနကခေတ္တညွှန်ကြားရေးမှူးချုပ်ဒေါက်တာဆန်းဆန်းအေးက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်
။ကျွန်တော်ကနေပြီးတော့ဆိုးအော်လာတဲ့ကလေးစစ်သားတွေရှိပါလို့ရှင်။အဲ့မှာကျွန်တော်တို့အဖွဲ့ဖွဲ့ထားပါတယ်။အဲ့ဒီအဖွဲ့မှာကြတော့ကျွန်တော်တို့ကပြန်လဲထူထောင်ရေးလုပ်ငန်းကိုဥက္ကဋ္ဌကလူမှုဝင်နယ်ဦးစီးဌာနပုံမြင်ကြားမှူးချုပ်ပါကျွန်တော်လက်ခံရရှိတဲ့ကလေးတွေကတော့ကလေးရဲ့နေရာလိပ်စာစသဖြင့်ပေါ့သူတို့ရဲ့ ID တွေပေါ့နော် identification တွေယူပါတယ်စီပညာရေးခင်းယူပါတယ်ပြီးတော့သူတို့နေရာရွာပြန်ရောက်သွားလို့ရှိရင်ဆောင်ရွက်လူတွေလုပ်ငန်း life group ပေါ့နော်သူ့ရဲ့အတမွေးဝမ်းကြောင်းအပြတ်ပညာတစ်ခုကိုသင်ကြားပေးဖို့အစီအစဉ်တွေလုပ်ပါတယ်အဲ့ဒီအစီအစဉ်တွေကိုကလေးနဲ့အခြေလေဆွေးနွေးပါတယ်ရှင်ဆွေးနွေးပြီးတော့စရွက်ခံနေရာကိုပြောင်းပြီးပို့ပေးပါတယ
်တက်တွင်းမှာတော့အတမပြည့်သေးတဲ့ကလေးငယ်တွေကိုနီးလန်းမမှန်နဲ့ခေါ်ယူစုဆောင်ခဲ့တဲ့တက်မတော်သားတချို့ကိုစစ်စည်းကမ်းနဲ့အညီအေးအေးယူဆောင်ရွက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းကိုလည်းအစိုးရတက်လက်ထက်ကာကွယ်ရေးဝန်ကြီးဌာနရဲ့တနစ်စွာလှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာလည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုတက်တွဲမှာစုဆောင်းတာတာဝန်ပေးတာလုံးဝမရှိသေးတော့ဘူး2012ခုနှစ်တုန်းကကုလသမဂ္ဂနဲ့မြန်မာနိုင်ငံအစိုးရတို့ကြားသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါမြန်မာနိုင်ငံရဲ့ဥပဒေကြီးအရခွင့်ပြုမထားတဲ့တက်တွဲစုဆောင်းခံထားရတဲ့ကလေးစစ်သားတွေကိုတက်မတော်ကလည်းစီစစ်ပြီးတော့ပြန်လဲထွက်ခွာခွင့်ပေးပြီးမိဘလက်ထံပြန်လဲအနှံ့ပေးနေပါတယ်ချိန်ထဲမှာပဲတကယ်လို့မိမိတို့ရဲ့ဒေသပတ်ဝန်းကျင်မှာအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုစုဆောင်းနေတာကိုသိရှိတယ်ဆိုရင်ဖုန်းနံပါတ်3964116032 3964116032နဲ့စာတိုက်တက်တာနံပါတ်609ကိုဆက်သွယ်ပါလို့ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေဖြစ်တဲ့ Save the Children, World Vision တို့ကလည်းပြည်သူတွေကိုတိုက်တွန်းနှိုးဆော်ထားပါတယ်ရှင်